မနမိုပြီးခဲ့တဲ့ရပိုင်နေရာလေးဒီမန်တုံနဲ့ဒီနမ်တူမှာရှယ်ဒီဒုက္ခတဲ့စကန်တွေကိုအမအနေနဲ့တွားပြီးမှကြည့်ခဲ့တယ်လို့သိရတယ်အခြေအနေဘယ်လိုများတွေ့ခဲ့လဲနေလောက်ပြောပြပါအောင်ဗ
ျဒီစစ်ဘေးရှောင်တွေကသူကနမ်တူမှာရှေ့ရက်နေ့တုန်းကစရောက်တာဗောနော်ဒါပေမဲ့သူကအဲ့လိုအုပ်စုလိုက်ရောက်တာမျိုးမဟုတ်ပဲနဲ့သူကတပွဲဖွဲစပြီးလာတာဗောနော်အခုနမ်တူမှာရောက်နေတဲ့စစ်ဘေးရှောင်ကကြတော့ဒီစုလူမျိုး200နီးပါးနဲ့ရှမ်းလူမျိုး200နီးပါးပါတယ်ဗောနော်ပလောင်လူမျိုးတွေကစစ်ဘေးမရှောင်ဘူးလားဆိုရင်ရှောင်တယ်ဒါပေမဲ့သူတို့ဘဲကိုရှောင်သွားဆိုတာကလိုက်စုဖို့မလွယ်ဘူးဖြစ်နေ။ဘာဖြစ်လို့လဲဆိုတော့သူတို့ကဒီနမ်ဟိုင်းတကြောကိုသူတို့ကလာလို့မရအောင်။ဒီ RCSS တွေကအဲ့ဒီနာတဝိုက်မှာရှိနေတဲ့အခါကျတော့ပလောင်နေအနေနဲ့လာလို့လုံးဝအဆင်မပြေတဲ့အတွက်ကြောင့်သူတို့ကနီးဆက်ရရွာတွေမှာတွားပြီးမှနေထိုင်တယ်လို့အဲ့လိုသတင်းကြားရပေါ့နော်။အခုဒီနမ်ဟိုင်းဖက်ကိုဖျက်လာလို့ရတဲ့လူမျိုးတွေဒီလီစုလူမျိုးနဲ့ဒီရှမ်းလူမျိုးပဲနမ်တူမှာစစ်ဘေးရှောင်လို့ရတဲ့အနေထားဖြစ်နေတာကိုတွေးရပါဘောနော်ဒုက္ခတဲ့တွေကနမ်တူဒီရှမ်းကျောင်းမှာရဲ့နော်လီစုကုန်းမှာ
ဒုက္ခတဲ့အရေးအတွက်ကဘလောက်လောက်ရှိနေလဲဗျအ
ော်ဒုက္ခတဲ့အရေးအတွက်ကတော့လီစုက198ရှမ်းလဲ190ကျော်ရှိရပါဘောနော်ဒီအလူရှင်လုံးဝမရှိတဲ့သူတွေကလီစုလူမျိုးဖြစ်နေတယ်ဘောနော်လီစုကလည်းသူကသူတို့အနေထား background ဒီမရှိတဲ့အနေထားမှာရှိတယ်တိချင်းမှာပဲအမတို့ရုံးတာဝန်နမ်တူရုံးတာဝန်ခံကလည်း ICRC နဲ့ဆက်တွေ့တယ်အမကလည်း ICRC လမ်းပြီးမှအကူအညီတောင်းတယ်ဒီမန်တုံစစ်ဘေးရှောင်ကိုဘောနော်သူတို့ကဦးစားပေးရွေးချယ်လိုက်တယ်ဘောနော် emergency အနေနဲ့လူတူဦးကို9000နီးနဲ့ဘောနော်သူတို့ထောက်ပံ့ပေးမယ်ဆိုပြီးတော့သူတို့ကပြန်ပြီးမှအကြောင်းပြန်တယ်ဘောဒါအပြင်အမတို့ဒီနမ်ဆန်မြို့နယ်မှာရှိတယ်အမတို့ဒီကာလဒါနအဖွဲ့တွေလည်းလာပြီးမှအကူအညီထောက်ပံ့ပေးပါတယ်ကျမသွားတဲ့နေ့တုန်းကဒီလီစုမောင်နှမတွေလီစုရမီရဖတွေနဲ့ကျမတွေ့တယ်သူတို့ရဲ့အခက်အခဲတွေကိုကျမမေးမြန်းတယ်ဘာကြောင့်စစ်ဘေးရှောင်ရသလဲဆိုတဲ့အကြောင်းကိုကျမမေးမြန်းတယ်ဗောနော်သူတို့ပြောတာကတော့စစ်ဘေးရှောင်တာကသူတို့ရွာထဲမှာစစ်ဖြစ်နေတာတော့မဟုတ်ဘူးဒါပေမဲ့ဒီ TNLA အဖွဲ့ကသူတို့ကိုရှောင်ခိုင်းတယ်ဗောနော်ဒီမှာစစ်ဖြစ်မယ်ဆိုလို့ရှိရင်ပြည်သူတွေထိခိုက်နစ်နာမှာဆိုလို့သူတို့ကိုရှောင်ခိုင်းတယ်လို့သူတို့ကကျမကိုပြောတယ်ဗောနော
်အဲဒီ RCSS နဲ့ TNLA နေကြမှာဆိုလို့ရှိရင်ပေါ့လေ RCSS ဘက်ကဆိုရင်လည်းဒီ NCO ထိုးထားပြီးသားဖြစ်တယ်ဒီမှာဒီ TNLA နေနဲ့ကဒီတိုက်ပွဲတွေဖြစ်နေတဲ့အနေအထားပေါ်မှာရောဘယ်လိုမျိုးတုံ့သက်တယ်လဲ
လက်ရှိ NCA စာချုပ်နဲ့ပတ်သက်ပြီးတော့ကျတော့အမအနေနဲ့တုံ့သက်ချင်တာကတော့အားနည်းချက်တွေအများကြီးရှိရပါတော့ NCA စာချုပ်ချုပ်ဆိုထားတဲ့အဖွဲ့အစည်းဒီပြစ်မှုကိုကျူးလွန်ခဲ့မယ်ဆိုလို့ရှိရင်ဘယ်လိုကဏ္ဍနဲ့အရေးယူမလဲဆိုတဲ့အချက်အလက်တွေမပါဝင်တာတစ်ချက်ရယ် NCA ပါအချက်အလက်များသည့်ထိတ်တီးပိုင်းခေါင်းဆောင်တွေရဲ့အထက်ပိုင်းခေါင်းဆောင်တွေပဲသိရှိပြီးတော့ဗောနော်တကက်အောက်ခြေတာဝန်ထမ်းဆောင်နေတဲ့ဒီစစ်သားတွေဗောနော်နောက်ပြီးတော့ပြည်သူတွေကဒီ NCA ကိုလုံးဝသဘောပေါက်နားလည်ခြင်းမရှိတာတကြောင်အဲ့လိုအားနည်းချက်နှစ်ခုရှိတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရှမ်းပြည်မယ်နေမှာဒီလိုဒီလက်နက်ကင်ပဋိပက္ခတွေဖြစ်တယ်လက်နက်ကင်ပဋိပက္ခကနေပြီးတော့ဒီလူမျိုးရေးပဋိပက္ခအတွင်ကူးပြောင်းသွားနိုင်တဲ့အလားအလာထိဖြစ်နေတဲ့အကြောင်းရင်းတွေဖြစ်လာခဲ့တယ်ပေါ့နော
်မနမုတ်အခုလိုဖြစ်ပေးတာကို RFA ကကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါ